ဟုတ်ကဲ့ဝင်းကြီးဦးရထုတ်ခင်ဗျာဒီနေ့တွေ့ဆုံပွဲအကြောင်းကျွန်တော်နည်းနည်းရှင်းပြပါလားခင်ဗျာ
တွေ့ဆုံပွဲကတော့အဓိကအပြင်ဟိုပါတီအားလုံးနဲ့တွေ့တာပေါ့တမန်တော်ကြီးအဓိကတော့ဟိုရွေးကောက်ပွဲမှာရှုံးသွားတဲ့ပါတီတွေရှိတယ်အဲ့ဒီပါတီအနေနဲ့ဟိုစိတ်မပြတ်ဖဲနဲ့ပေါ့နော်ဒီမိုကရေစီသဘောတရားကြီးဆက်ပြီးတော့မှပါဝင်ရှင်ပြိုင်မှုကိစ္စနောက်တစ်ခါနေငယ်ဖြစ်စင်မှာလည်းနိုင်ငံပါတီအားလုံးတွေ့နေရာရှိပါတယ်ဒါဒီမှာလည်းဆက်ပြီးတော့လုပ်လို့ရတယ်ဆိုတော့အားပေးတဲ့သဘောပါပဲဟိုအနိုင်ရပါတီနဲ့တွေ့တာတော့ဒါကျွန်တော်ပြောသလိုရွေးကောက်ပွဲလုပ်ငန်းစဉ်ပြီးတဲ့ချိန်တိုင်းတွေ့မှာပေါ့
ဟုတ်ကဲ့အဲ့တော့ရှေ့အလားလာဘယ်လိုမြင်ပါသလဲခင်ဗျ
ရှေ့လာတော့ကျွန်တော်တို့ဘက်ခြံပဲကျွန်တော်တို့ပြောလို့ရမှာပေါ့ကျွန်တော်တို့ဘက်ခြံတော့ကျွန်တော်တို့ပြုပြင်ပြောင်းလဲဆက်လုပ်နေလို့ဂရီပီအတိုင်းပြုပြင်ပြောင်းလဲလုပ်ခဲ့တယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်မယ်ဆိုတဲ့အတိုင်းကျွန်တော်လုပ်ပေးခဲ့တယ်ပြီးရင်ရလဒ်တဲ့အတိုင်းကျွန်တော်ငြိမ်းချမ်းစွာလွှဲပြောင်းမှာပေါ့အဲ့တော့ရရှိထားပြီးတဲ့တည်ငြိမ်အေဂျင့်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဘယ်လိုဆက်လုပ်မယ်ဆိုတော့ဒါအနိုင်ရပါတီတွေဆက်လုပ်ရမယ့်ကိစ္စပေါ့
ဟုတ်ကဲ့လက်ရှိအစိုးရနဲ့နောက်တက်မယ်ဆိုတာနောက်တစ်ခါလက်ရှိနိုင်ငံရေးပါတီနဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းတွေနဲ့အဲ့ဒါတွေအကုန်လုံးချော့ချော့မောမောဖြစ်ဖို့အတွက်အဓိကခံယူချက်တွေဘယ်လိုရှိသင့်ပါသလဲခင်ဗျာ
အဓိကခံယူချက်ကတော့တိုင်းပြည်အကျိုးနဲ့မှတ်ချက်တင်အောင်ပေါ့အရင်လူလုတ်ခဲ့ပြီးတော့မှတိုင်းပြည်တို့အကျိုးရှိရဆိုဆက်လုပ်အောင်ပေါ့ဗျာဟဲ့အရင်ကလုတ်ခဲ့တဲ့ဗိမာန်တိုင်းပြည်တို့တိတ်အကျိုးမရှိဆိုရင်ပိုအကျိုးရှိနေလောင်ရှာပေါ့ဆိုတော့အာဏာနိုင်ငံရေးတဲ့နိုင်ငံပြည်သူတို့အကျိုးစီးပွားကိုချိန်ထိုးပြီးလုပ်တဲ့နိုင်ငံရေးမျိုးနဲ့ပဲကျွန်တော်တို့ဆက်သွားမယ်လို့မြင်တာပဲကျွန်တော်လက်ဒီတိုင်းပဲလုတ်ခဲ့တာပဲ
သူတပင်တမ်းမလို့နဲ့နောက်အစိုးရအဖွဲ့တက်တဲ့ကြာဆက်ဆိုင်ပုံမှုကောင်းမှုဖို့အတွက်ဆိုရင်အတိုက်ခံပဲဘလို့ခံယူချက်မျိုးရှိသင့်တယ်လဲခင်ဗျာ
နိုင်သွားတဲ့လူတွေကလည်းမိမိရတဲ့အနိုင်ကိုဘယ်လိုအကျိုးရှိအောင်သုံးမလဲဆိုတော့စဉ်းစားရမှာပေါ့ရှုံးသွားတဲ့လူတွေကလည်းရှုံးသွားတဲ့ခင်တင်ကန်းစာဖော်ထုတ်ပြီးတော့မှနိုင်တဲ့လူနဲ့မျိုးသားရေးအတွက်လက်တွဲဟိုနီးလန်းရှာမှာပေါ့ဒါပေမဲ့သို့တော့အရာရာအလုံးကတော့အဓိကတော့နိုင်တဲ့လူမှပို့ပြီးတော့မှမူတည်ရလို့ကျွန်တော်ထင်တာပဲ
ဝင်ကြီးနေနေရောရှေ့မြန်မာနိုင်ငံတိုးတက်ရေးအတွက်ဘယ်လိုကဏ္ဍအများပါဝင်ဆောင်ရွက်မလို့မှတ်ပါသလဲခင်ဗျာ
မရှိပါဘူးခင်ဗျာကျွန်တော်ကတော့ပုံလင်းပြောရင်ကျွန်တော်ရဲ့လှုပ်ဆောင်ချက်တမိုင်းကိုတမန်တော်ကြီးဦးသိန်းစိန်ရဲ့ပြုပြောင်းလဲလုပ်ငန်းစဉ်နဲ့ကျွန်တော်ကကိုယ်မှတ်တမ်းကိုရေးခဲ့ပြီပေါ့အခုကျတော့တာမန်ပြည်သူတယောက်အနေနဲ့ပဲကျွန်တော်ကဆက်နေဖို့ရည်ရွယ်ထားပါတယ
်။ဝင်းကြီးလက်ထက်မှာပြန်ကြားရေးလုပ်ငန်းတခြားအရင်ပုံကများရဲ့လက်ထက်နဲ့မတူပဲအထူးတိုးတက်ခဲ့ပါတယ်။အဲ့ဒါဘာကြောင့်လို့ပြောနိုင်မလဲခင်ဗျ။အ
ဓိကတော့ကျွန်တော်က2008 2009နဲ့ကမီဒီယာပြုပြင်ပြောင်းလဲရေးကိုဥဆောင်ပြီးတော့လေ့လာတဲ့အချိန်မှာခေါင်းဆောင်လုပ်ခဲ့ရတော့လုပ်ခဲ့တဲ့အချိန်ကျွန်တော်တို့စဉ်းစားထားချက်တွေအများကြီးရှိတာပေါ့။အဲ့တော့ကျွန်တော်ဝင်းကြီးဖြစ်တဲ့အချိန်မှာအရင်တော့လုတ်ခွင့်မရတဲ့ဟာတွေအားလုံးကျွန်တော်လုပ်နိုင်တယ်။နောက်တစ်ခုကတော့ကျွန်တော်ဒီဌာနမှာအောက်ခြေအနေစတက်လာတယ်ကျွန်တော်ဝန်ထမ်းတွေနဲ့အခြေအနေလည်းသိရတဲ့ကြောင့်မို့သူတို့ကိုပို့ပြီးတော့ motivation ရအောင်လှုံ့ဆော်နိုင်ခဲ့တယ်လို့ထင်တာပဲ
။ဝင်းကြီးကလို့ဆောင်ရွက်နိုင်တဲ့အားလုံးရဲ့အဓိက motive ကအဓိကဘာကြောင့်လို့ပြောနိုင်မလဲခင်ဗျာ။ဝင်းကြီးရဲ့ဘယ်လိုခံယူချက်ကြောင့်လဲ
။ကျွန်တော်ရဲ့ခံယူချက်ကတော့ကိုယ်ယုံကြည်တဲ့ဟာတစ်ခုကိုကိုယ်ရဲရဲဝင်လုပ်ချင်တယ်ဆိုတဲ့စိတ်အခံရှိတယ်။တစ်ဖက်ကလည်းအဲ့လိုယုံကြည်လို့လုပ်ချင်တဲ့ဟာမျိုးနားထောင်ပြီးတော့လက်ခံဆုံးဖြတ်ပြီးတဲ့နိုင်ငံတော်တမန်တော်ကြီးလိုလူမျိုးနဲ့ကျွန်တော်တွေ့လို့ခံကောင်းတာပေါ့။ကိုယ့်ကိုဘယ်လောက်ပဲကျွန်တော်လုပ်ချင်စိတ်ရှိကြည်ဘယ်လောက်ပဲခိုင်မခိုင်မအကြည့်ကရကျွန်တော်တို့တင်ပြချက်ကိုစိတ်ရှိလက်ရှိနားမထောင်ဘူး။အခွင့်မပြုဆိုရင်ကျွန်တော်ကလုတ်ပိုင်ခွင့်မရှိဘူး။ဒါမှမဟုတ်ကျွန်တော်ရဲ့ယုံကြည်ချက်ရဲ့လက်အောက်ငယ်သားတွေရဲ့ပြောကြားချက်ကိုနားထောင်ပြီးတော့မှကောင်းတဲ့တိုင်းပြည်အတွက်အကျိုးရှိတဲ့လုတ်ခွင့်ပြုခဲ့တဲ့သမ္မတကြီးပုံမှန်မှုတည်တာပါ။